အေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးအကြမ်းဖက်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံရတဲ့ချင်းမင်းနယ်ပလက်ဝါမြို့ခံလူငယ်တွေမိသားစုနဲ့တွေ့ခွင့်မရတလို့ကြမ်းမရေးရှင်တွေဆွေးရနေတဲ့အကြောင်းပြောပြပေးပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါအကြံဖက်ဥပဒေပုံမှန်52ကကြီ52ခခွေတို့နဲ့တရားစွဲဆိုခံရတဲ့ချင်းမင်းလေပလက်ဝါမြို့မြို့မရက်ွက်ကကိုစိုးကျော်လင်းအသက်16နှစ်နဲ့ကိုထွန်းလင်းစော်အသက်29နှစ်တို့ဟာမိသားစုနဲ့တွေ့ခွင့်မရသေးသလိုကိုစိုးကျော်လင်းဟာလည်းကျမရေးချင်နေဆိုးရွားနေတယ်လို့မိခင်ဖြစ်သူသော်တောင်းမလေးကပြောပါတယ်။အဲ
မှာလည်းမကောင်းဘူးဒီကဒီလိုထုတ်တဲ့အခါကြီးကဒီကံကမရဘူး။ဒါကိုဒီခင်ရဘူးလို့ထုတ်တဲ့အခါမှာဒီနံမီတဲ့သူကဒီမှာတို့တရားရုံးတိုင်းနဲ့အခြေကမပေါ်ဘူးအခုရှိ
ကိုထွန်းလင်းစုံနဲ့ကိုစိုးကျော်လင်းတို့ဟာအကြံဖက်ဥပဒေပုံမှန်နဲ့တရားစွဲဆိုခံရပြီးရုံးချင်း၅ကြိမ်ခေါ်ယူစစ်ဆေးပြီးပေမဲ့အထုပ်ထဲမှာမိသားစုဝင်တွေနဲ့သွေးဆုံခွေ့တစ်ကြိမ်တခါမှမရသေးဘူးလို့ဒုမကဆိုပါတယ်ကိုစိုးကျော်လင်းနဲ့ကိုသွန်းလင်းစော်တို့နှူးဟာစက်တင်ဘာ24ရက်နေ့ကပလက်ဝါမြို့နယ်စိန်စင်ကျေးရွာမှာရှိတဲ့သရစားလို့ဖို့သွားရမှာသူတို့နှူးကိုတတ်မတော်ခမရ289တိုင်ရင်ကဖမ်းဆီးခဲ့ပြီးအကြံဖက်ဥပဒေပုံမှန်နဲ့တရားစွဲဆိုခဲ့တာပါကိုစိုးကျော်လင်းနဲ့ကိုသွန်းလင်းစော်တို့နှူးပြစ်မှုကျူးလွန်တာမရှိဘူးလို့မိခင်ဖြစ်သူကဆိုပါတယ
်ဒီမှာတို့ရဲ့မဟုတ်တဲ့အဖြစ်ဆိုခဲ့တဲ့လေတာလီစာ
အလားတူဧပြီလ12ရက်နေ့ကပလက်ဝါမြို့နယ်စိန်စင်ကျေးရွာကနေအစိုးရတပ်မတော်ဖမ်းဆီးထားတဲ့မောင်အောင်ထွန်းနိုင်အသက်19နှစ်ဟာလည်းစစ်ကြောရေးမှတည်ဆုံကြောင်းသတင်းပေါ်ထွက်နေပေမဲ့တခြားတီမပြုတ်နိုင်သေးပါဘူး။ရခိုင်လက်နက်ကင်အေအေဖွဲ့နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးသိမ်းမှနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်မှာလက်နက်ကင်ဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးတန်တရားနဲ့ဖမ်းဆီးခံရသူတွေများပြားလာနေပါတယ်။အခုလိုတန်တရားနဲ့ဖန်စီထားတဲ့ပေါ်ရခိုင်မျိုးရပါတီပါတီမူဝါဒရေးရာဥဆောင်ကော်မတီဖွဲ့ဝင်ဒေါ်အိနုစိန်ကအခုလိုပြောပါတယ
်။အေးဖွဲ့နဲ့လုံးဝမဆက်မဆက်တဲ့လူတွေကလည်းအကျဲကိုဒုက္ခရောက်ပြီးတော့ဖန်စီရဲပူပူရဲတောက်တုံးတယ်။ဆောင်ထဲမှာရှိတယ်။ဓာမျိုးတွေတော့ရှိနေတယ်နိ။ဓာရီကတော့မဖြစ်ကောင်းဘူးလို့ပဲကျွန်မပြောချင်တယ်
ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကပြုလုပ်ခဲ့တဲ့တပ်မတော်သတင်းစာရှင်းလင်းပွဲမှာတော့တန်တရားနဲ့ဖမ်းဆီးခြင်းခံလာရတဲ့အရသားတွေပြန်လည်လွတ်မြောက်ရေးအတွက်တပ်တည်အထောက်အထားနဲ့တပ်ဆိုင်ရာရဲစခန်းတွေမှာစိုင်ချက်ဖွင့်နိုင်ကြောင်းတပ်မတော်သတင်းမှပြန်ကြားရေးဘွဲဥက္ကဋ္ဌဗိုလ်ချုပ်စွန်မင်းထွန်းကပြောဆိုထားပါတယ်ချင်းမင်းနယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်တွင်တပ်မတော်နဲ့အေအေတို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခကိုကြောင်းပြုပြီးအကြောင်းမဲ့ဖမ်းဆီးခံရတဲ့အပြစ်မဲ့အရသားပြည်သူတွေကိုဘယ်ဘက်ကဖမ်းဆီးတာဖြစ်စေအများဆုံးလှုပ်ပေးဖို့တပ်ဆိုင်ရာဖွဲ့စည်းတွေကိုအလေးနဲ့တိုက်သွင်းလာကြောင်းခူမီချင်းမျိုးနွယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကဒီရက်ပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာနှစ်နှစ်နီးပါးကြာလက်နက်ကန်ပြည်ပခတ်တွင်ကလေးငယ်တွေပါဝင်ဒေသခံတွေဖမ်းဆီးခံရမှုထိခိုက်ဒေကြီးမှုတွေနဲ့လူခွေချိုးပွားခံရမှုပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်းကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်